မြန်မာနိုင်ငံဆိုရ NUG ကစကိုင်းတိုင်းထဲမှာရုံဖွင့်တော့မယ်လို့ကြေညာထားပြီးဒီလိုရုံဖွင့်လိုက်တဲ့အတွက်လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်လို့ဒေသခံတွေနဲ့စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေကြတဲ့အင်အားစုတွေကမျှော်လင့်နေကြပါတယ်။အချိန်နဲ့မှာပဲစကိုင်းတိုင်းတွေတိုက်ပွဲတွေပိုပြီးပြင်းထန်လာနိုင်တယ်လို့လည်းသုံးသပ်နေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပါအောင်ခ
င်ဗျ။မြန်မာနိုင်ငံလေပိုင်းမှာစစ်ကောင်စီကိုလက်နက်ကန်အပြင်းထန်ဆန့်ကျင်နေကြတဲ့စကိုင်းတိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ဒီဇန်နဝါရီလတည်းရုံးဖွင့်တော့မယ်အကြောင်း NUG ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်ကပြောရပါတယ်စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့အဖွဲ့တွေဒီလိုအမျိုးသားညီညွတ်ရေးအစိုးရ NUG ရုံးဖွင့်မှာကိုကြိုးဆိုပြီးလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကို NUG အနေနဲ့ပိုပြီးသိရှိလာနိုင်မယ်လို့ဒပင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ်
ဒီမှာသူရေဆိုင်နေရတဲ့ကြေညာတွေကိုလည်းဒီအထက်တွေဝင်ဝင်ပို့ပြီးကြည့်မယ်ကျွန်တော်တို့ဘက်ကလည်းအဲဝင်တနားနေပူပေါက်ဆောင်ရတဲ့အချိန်မှာပို့ပြီးတော့ဟိုမြန်ဆန်မယ်ပို့ပြီးချီအောင်မယ်အဲကောင်းတဲ့ကောင်များကြီးကြည့်မှာပါဟိုတကယ်လာဆိုင်ရင်တော့ဟိုဒီခိုက်ဖို့လည်းကျွန်တော်တော့တိုက်တွန်းပါပဲ
လက်နက်ကန်အဖွဲ့ဘောင်းဆောင်ရှိတဲ့သခိုင်းတိုင်းမှာပါသုံးလုံးလို့လူတိများကြတဲ့ပြည်သူအုပ်ချုပ်ရေးပြည်သူကာကွယ်ရေးပြည်သူလုံခြုံရေးဆိုတဲ့အဖွဲ့တွေရှိနေပါတယ်ဒီလိုပါသုံးလုံးအဖွဲ့တွေအနေနဲ့ပြည်သူကိုဗဟိုပြုတဲ့အဖွဲ့အစည်းဖြစ်လာစေဖို့လိုလားတယ်လို့ VOA ကိုပြောပါတယ
်ကြည်ညိုအုပ်ချုပ်ရေးမှာလည်းပြည်ပြည်စွာဒီပြောမယ်ဆိုရင်ပြည်သူကိုဗဟိုပြုတဲ့အနေအထားမျိုးလိုချင်တယ်ပြည်လက်ပါကိုလည်းပြည်သူကိုဗဟိုပြုတဲ့အနေအထားလိုချင်တယ်တပ်ဖွဲ့ပါကိုလည်းပြည်သူကိုဗဟိုပြုတဲ့အနေအထားလိုချင်တယ်ဗျလီလာကြီးပါပြည်သူကိုကဘောပြူကိုအားနေနေတယ်လို့ထင်နေဗျတကယ်လည်းအားနေနေပါလေမြင်းပြမှာအဲကြောင့်ပါတော့ဘောဒီကတာပြောရတာဟာမြင်းကြီးရုံးဆိုင်လာမယ်ဆိုရင်တော့ကျွန်တော်တို့ဟာဝမ်းသာတယ်ဗျဘာဖြစ်လို့လဲဆိုတော့အဲ့ဒီပါသုံးလုံးဂျန်ဒီယာတွေမှာအစနစ်တကျဖြစ်သွားမယ်လို့တော့ကျွန်တော်တို့ညွန်လင်းတာပေါ့ဗ
ျစစ်ကောင်စီအာဏာသိမ်းတာ၄နှစ်ပြည့်တော့မဲ့အချိန်ထိမြို့သားညီညွတ်ရေးအစိုးရ NUG ဝန်ကြီးတွေနဲ့ပါသုံးလုံးခေါင်းဆောင်တွေဟာအွန်လိုင်းကနေသာတွေ့ဆုံကြတာများပြီးရုံးဖွင့်မယ်ဆိုရင်လူချင်းတွဲဆောင်ခွင့်ရလာနိုင်တာကြောင့်ကောင်းတဲ့အလားအလာတွေဖြစ်လာနိုင်တယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကတာဝန်ရှိသူကိုຫນွေဦးကလည်းပြောပါတယ
်ဒေါ်လန်ရက်လည်း3နှစ်ကျော်6နှစ်တော့အတွင်းမှာဒီဝန်ကြီးဌာနတွင်အနေနဲ့မြေပြင်မှာတယောက်မှမရှိဘူးမြေပြင်မှာတယောက်မှမရှိဘဲနဲ့ဒီအဝေးရက်နေပဲကွန်မန်းပေးနေတဲ့အပိုင်းမှာသူတို့မှထိရောက်တဲ့ကွန်မန်းပေးနိုင်စမ်းမရှိဘူးပေါ့နော်မရှိတော့ပထမဆိုးတဲ့ဟာကဘာလဲဆိုလို့ရှိရင်ဒါကျွန်တော်တို့online and meeting လုပ်ကြပြီဆိုလို့ရှင်လေသူတို့မှာတာဝန်ပေးထားတဲ့တာဝန်ခံနေတဲ့စကားပြောရတာအဲ့တော့ကျတော့မှန်မှန်ပဲရှင်းနေရှင်းနေမှားတာပဲရှင်းနေရှင်းနေဒီတာဝန်ခံနေတဲ့စကားကိုအတီးပြရတာပြောရမှာအဲ့ဒါကမြေပြင်မှာမရှိတဲ့အားနဲ့ချက်ပေါ့လေမြေပြင်မှာတကယ်ရောက်လာပြီဆိုတဲ့ရှင်ကလို့ရှင်ဒီသူတို့စီမှာရောက်နေတဲ့ပဏ္ဏစကားတွေကတကယ်ရောဟုတ်လားမဟုတ်လားဆိုတဲ့ဟာတွေကိုကိုယ်တိုင်ကိုယ်ရိပ်ဖြည့်ဖြည့်ဆက်ဆံကြရတော့မှဖြစ်တယ်ဆိုတော့ဒီဟာတွေကဒါကောင်းတဲ့ကြားလက်တွေ
မန္တလေးတိုင်းမှာစီရေးလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကလည်းစကိုင်းတိုင်းမှာတပ်မဟာအသစ်တစ်ခုဖွဲ့စည်းပြီးစစ်စင်ရေးအရှိန်မြှင့်လှုပ်ဆောင်သွားမယ်လို့ဒီဇင်ဘာ30ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရုံးစိုက်တာအပြင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MPDF ကပါတပ်မဟာအသစ်တစ်ခုဖွဲ့စည်းလိုက်တဲ့အတွက်အခု2025ခုနှစ်အတွင်းစကိုင်းတိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့MPDF ပြောရေးဆိုခွင့်ရှိသူကိုအော့စမွန်ကမျှော်လင့်ထားပါတယ
်။ဒီစကိုင်းကလည်းကျွန်တော်တို့စုဖွဲ့မှုအားကောင်းတဲ့တော်လိုင်းအင်အားကောင်းတဲ့ဒေသတစ်ခုဖြစ်တယ်။ပြီးတော့လက်ရှိသတင်းချက်လက်တွေရဆိုရင်လည်းဒီတခြားဒေသမှာရှိတဲ့တော်လိုင်းတပ်ဖွဲ့တွေကလည်းစကိုင်းမှာစပြီးတော့အခြေစိုက်ပြီးတော့စစ်စင်ရေးတွေပေါ်ဆောင်မယ်ဆိုတော့ဟိုကြီးညာထားတာမျိုးရှိတယ်ပေါ့နော်။ဟိုကျွန်တော်တို့အနေနဲ့လည်းပြည်သူ့ကော်မတီတက်မတော်မန်လေးနေနဲ့လည်းလာဒီ2025ရဲ့မှာစကိုင်းကိုစတင်ပြီးတော့စစ်စင်ရေးတွေပေါ်ဆောင်မှုဆုံးဖြတ်ထားတာရှိပါတယ်။ဆိုတော့သခိုင်းဟာဒီ2025ခုနှစ်တည်းမှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာနိုင်တယ်လို့ပြောရင်တော့ရပါလေက
အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ရုံးဖွင့်မယ်ဆိုရင်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေပိုတိုးလာနိုင်တယ်ဆိုပြီးတတိပေးပြောဆိုတာတွေလည်းရှိပါတယ်သခိုင်းတိုင်းမှာရှိတဲ့38မြို့နယ်ထဲမှာမြို့ကြီးအချို့ကလွဲပြီးမြို့အတော်များများနဲ့ကျေးရွာတွေကိုစစ်တပ်အုပ်ချုပ်ရေးတည်ရောက်မှုမရှိတော့သလောက်ဖြစ်နေပြီးနေရအများစုကိုတော့ဆန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတွေကပဲထိန်းချုပ်ထားတဲ့အကြောင်းဒေသခံကာကွယ်တပ်ဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ။